ဆူဒန်နိုင်ငံကလက်နက်ကန်ဖိဖက်တွေဖြစ်ပွားနေတဲ့ရန်ဖက်အဖွဲ့အစည်းတစ်ခုကကိုယ်စားလှယ်တွေဆွံ့နှွေးညှိနှိုင်းကြဖို့ဆော်ဒီအာရေဗျနိုင်ငံမှာရောက်နေကြပါပြီ။ဂျေရမ်မျိုးကဆွံ့နှွေးပွဲမှာတော့ဆူဒန်စစ်တပ်နဲ့ပြည်သူ့စစ်အဖွဲ့ကြားတပ်ဖွဲ့တွေပြင်းထန်နေတဲ့ခတ်တုံးမျိုးတွေနဲ့အွန်ဒါမန်မျိုးတွေမှာလူသားချင်းစာနာမှုနဲ့လမ်းကြောင်းဖွင့်ပေးနိုင်ရေးအဓိကဆွံ့နှွေးကြလိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်။ဗိုလ်ချုပ်ကြီးအက်ဖတာဖာတာဘာဟန်ဦးဆောင်တဲ့ဆူဒန်စစ်တပ်နဲ့ဗိုလ်ချုပ်ကြီးမိုဟာမက်ဟမ်ဒန်ဒါဂါလိုတို့ဦးဆောင်တဲ့ RSF ပြည်သူ့စစ်တပ်ဖွဲ့တွေကြားဧပြီလ15ရက်နေ့မှာတိုက်ခိုက်မှုတွေဆက်ဖြစ်ပြီးတဲ့နောက်ဒါပထမဆုံးချိန်တွေ့ဆုံကြမှာပါ။တိုက်ပွဲတွေကြောင့်ဆူဒန်နိုင်ငံမှာလူပေါင်းရာချီသေးဆုံးထောင်နဲ့ချီနေရာဆုံးခွာခဲ့ကြပြီးတိုင်းပြည်ပြိုကွဲမဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။ပြခရစေသဘောတူညီမှုတွေရခဲ့ပေမဲ့လိုက်နာမှုတော့မရှိခဲ့ကြပါဘူး။တိုက်ပွဲတွေကြောင့်ပြည်တွင်းမှာဒုက္ခသည်ဖြစ်ကြသူ3,400တက်မနည်းရှိခဲ့ပြီးပြည်ပကိုထွက်ခွာသွားသူကတော့တသိန်းလောက်ရှိတယ်လို့လည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကလည်းပြီးခဲ့တဲ့သတင်းပတ်မှာပဲသတင်းထုတ်ပြန်ခဲ့တာပါ။တိုက်ပွဲတွေကြောင့်လူ8သိန်းလောက်ဆူဒန်နိုင်ငံကနေထွက်ပြေးနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။ပြည်ခတ်တွေအတွင်းကွန်ဂျီပေးဝင်တဲ့အများအပြားတပ်ဖြတ်ခံရတာကြောင့်လုံခြုံရေးအတွက်စိုးရိမ်မှုတွေရှိနေပြီးတိုက်ပွဲတွေကြောင့်အကူအညီပေးလုပ်ငန်းတွေကိုရပ်ဆိုင်ထားရတာဓမ္မမဝင်လဲရှော့ချထားရတာတွေလည်းရှိနေကြပါတယ်။